မြန်မာနဲ့ဗီယက်နမ်နိုင်ငံအကြား2011ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့စစ်ဖက်ပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လွှာအကောင့်ထယ်ဖော်ဖို့အတွက်မြန်မာဘက်ကစစ်ဖက်လုံခြုံရေးဒုတိယအကြီးအကဲဗိုလ်ချုပ်တန်းထွတ်သိန်းနဲ့ဗီယက်နမ်ဒုတိယကာကွယ်ရေးဝန်ကြီးငွင်ချီသင်းတို့သဘောထားဖလှယ်ခဲ့ကြကြောင်းဗီယက်နမ်အစိုးရပိုင်းသတင်းမှာဇူလိုင်လ29ရက်နေ့ကဖော်ပြထားပါတယ်။ဟနွိုင်းညွန်မှာဇူလိုင်လ28ရက်နေ့ကတွေ့ဆုံမှုအတွင်းဒုဝန်ကြီးအဆင့်ကာကွယ်ရေးမူဝါဒညှိနှိုင်းဆောင်ရွက်ရေးရန်နေရာတည်ဆောက်ရေးနဲ့လက်ကျင်ရေးစစ်ပစ္စည်းနဲ့စစ်ဖက်ဆေးဝါးဆိုင်ရာကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတွေတွေ့မြင်ရေးကိစ္စတွေကိုအလေးပေးဆွေးနွေးခဲ့ကြပါတယ်။စာနာမှုအထောက်အကူပေးရေးကိစ္စ၊စစ်ပစ္စည်းဆောင်များနေရာချထားရေး၊ကုလသမဂ္ဂငြိမ်းချမ်းမှုထင်ထင်ရေးတပ်ဖွဲ့၊နေဇတ်ဒေသထင်ထင်ရေးအတွေ့အကြုံဖလှယ်တာနဲ့ရာဇဝမှုတားဆီးထင်ထင်ရေးစတဲ့ကဏ္ဍတွေနိုင်ငံစလုံးမှာတည်ထောင်ရေးတို့ကိုသဘောတူခဲ့ကြပါတယ်။မြန်မာနဲ့ဗီယက်နမ်အကြားနိုင်ငံသုံးပါဝင်တဲ့ဆွေးနွေးမှုများကိုထောက်ပံ့ရေးအထူးသဖြင့်အာဆီယံကာကွယ်ရေးဝန်ကြီးများရဲ့အခြေခံမူပေါင်းဆွေးနွေးမှုတွေနဲ့အာဆီယံဝန်ကြီးများအပေါင်း CEO ဘွဲတွေအတွက်နှစ်ဖက်ထပ်မံညှိနှိုင်းတိုင်ပင်ဖို့လိုအပ်ကြောင်းလည်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။